ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့အရေးအခင်ဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့အမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌမစ္စတာအက်ဒ်ရိုက်စ်ကမနေ့ကကျင်းပတဲ့ရိုဟင်ဂျာအရေးကြားနာပွဲမှာပြောကြားလိုက်ပါတယ်ခင်ဗျာ
This is ethnic cleansing. The protection of human rights has been our nation's top priority in Burma, including freeing Aung San Suu Kyi. And today, that must include also the Muslim Rohingya people.
ဒါဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်။လူအခွင့်အရေးကာကွယ်ရေးဆိုတာဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးကျွန်တော်တို့နိုင်ငံကနှစ်ပေါင်းများစွာထိတ်တန့်ဦးစားပေးကျင့်သုံးခဲ့တဲ့မူဝါဒဖြစ်တယ်။အဲ့ဒီကိစ္စတွေထဲမှာဒေါ်အောင်ဆန်းစုကြည်လွတ်မြောက်ရေးပါဝင်ခဲ့တယ်လို့မျက်မှောက်ကာလမှာရိုဟင်ဂျာတွေလွတ်မြောက်ရေးလဲပါဝင်တယ်။ဒါဟာလူကျင့်ဝတ်လူဂုံတိုက်ခါနဲ့ဆိုင်တယ်လို့နိုင်ငံတော်ရဲ့လုံခြုံရေးနဲ့လဲဆိုင်ပါတယ်။ဒီကဘာကြီးရဲ့တနေရာမှာမတီးမငိမ့်ဖြစ်နေပြီးအကြမ်းဖက်မှုတွေတိုးပွားလာနေပြီဆိုရင်ဘယ်သူမှလုံခြုံမှုမရှိနိုင်ပါဘူးလို့သူကပြောကြခဲ့ပါတယ်။ဒါအပြင်မစ္စတာအက်ဒ်ရိုက်စ်ကလက်ရှိဖြစ်ပွားနေတဲ့ပြဿနာတွေအတွေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်မှာတာဝန်ရှိကြောင်းပြောပါတယ်ခင်ဗျာ
She must make it a top priority to provide for the safety of those in Burma including the Rohingya This is a dialogue
Rohingya တွေအပါအဝင်မြန်မာပြည်မှာနေထိုင်သူအလုံးရဲ့လုံခြုံရေးကိုသူမအနေနဲ့ဦးစားပေးဆောင်ရွက်ဖို့လိုတယ်လို့ပြောကြခဲ့တာပါဒါအပြင်ပြီးခဲ့တဲ့လကဒေါ်အောင်ဆန်းစုကြည်ထံကိုသူပေးပို့ခဲ့တဲ့စာရဲမှာ
As I made clear when I wrote her a month ago, her government and the military have a responsibility to protect all of the people of Burma, regardless of their ethnic background or religious beliefs. Those responsible for these atrocities...
မြန်မာပြည်မှာနေထိုင်သူအလုံးလူမျိုးဘာသာမရွေးလုံခြုံဖို့အတွက်သူမဥဆောင်တဲ့အစိုးရနဲ့မြန်မာတပ်မတော်မှတာဝန်ရှိကြောင်းရက်ဆက်ကြမ်းကြုတ်မှုကျူးလွန်ခဲ့သူတွေကိုဥပဒေအတိုင်းအရေးယူဖို့လိုကြောင်းရှင်းရှင်းလင်းလင်းရေးသားခဲ့တယ်လို့ပြောပါတယ်
For decades now, the Burmese government has systematically suppressed these people, called the Rohingya people. A 1982 citizenship law.
မြန်မာအစိုးရဟာရိုဟင်ဂျာမွတ်စလင်တွေကိုဆယ်စုနှစ်များစွာစနစ်တကျဖိနှိပ်ခဲ့တယ်။မျိုးဆက်ပေါင်းများစွာအဲ့ဒီဒေသမှာမွေးဖွားကြီးပြင်းခဲ့တဲ့ရိုဟင်ဂျာတွေကို1982ခုနှစ်နိုင်ငံသားဖြစ်မှုဥပဒေကလည်းနိုင်ငံသားမဖြစ်အောင်တားဆီးထားတယ်။အဲ့လူတွေဟာလွတ်လပ်စွာသွားလာခွင့်မရှိသလိုကျန်းမာရေးနဲ့ပညာရေးခံစားခွင့်တွေလည်းမရရှိခဲ့ပါဘူးမြန်မာအစိုးရအဖွဲ့ရဲ့အောက်ခြေကနေထိတ်ဆုံးအထိအဆင့်ဆင့်ကလည်းရိုဟင်ဂျာတွေကိုခွဲခြားဆက်ဆံခဲ့ကြတယ်လို့မစ္စတာရိုက်စ်ကပြောပါတယ်ဒါအပြင်အခုလိုထွက်ပြေးလာတဲ့ဒုက္ခသည်တွေကိုစောင့်ရှောက်ထားတဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကိုကျေးဇူးတင်ကြောင်းအဲ့ဒီဒုက္ခသည်တွေအတွက်သမ္မတထရမ့်အစိုးရကလူသားချင်းစာနာမှုအဖြစ်ဒေါ်လာ32တန်းထောက်ပံ့မှာဖြစ်ကြောင်းအဲ့ဒီငွေတွေကဒေါ်လာ28တန်းကိုဘင်္ဂလားဒေ့ရှ်နိုင်ငံကရရှိမှာဖြစ်ပြီးကျန်ငွေကိုရခိုင်ပြည်နယ်အတွက်သုံးစွဲဖို့မြန်မာနိုင်ငံကိုပေးအပ်မှာဖြစ်ကြောင်းလည်းသူကပြောပါတယ်ခင်ဗျာကျန်းနာဘွဲကိုတက်ရောက်ထွက်ဆိုတဲ့အမေရိကန်နိုင်ငံသားရေးဌာနအရှိတောင်အာရှဆိုင်ရာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကတော့ ethnic cleansing လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့စကားလုံးကိုရှောင်ကွင်းပြီးဒါဟာ human tragedy လူသားတွေရဲ့ကြေကွဲစရာအဖြစ်ဆိုးတစ်ခုဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
And the security forces there in Northern Rakhine State bear considerable responsibility for what we have called a disproportionate response
ရခိုင်ပြည်နယ်မြောက်ပိုင်းကိုရောက်ရှိနေတဲ့အစိုးရလုံခြုံရေးတပ်ဖွဲ့တွေဟာရိုဟင်ဂျာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကိုတုံ့ပြန်ရမှာအင်အားမတန်တဆအသုံးပြုခဲ့ကြောင်းလည်းသူကပြောပါတယ်မိမိတို့အစိုးရအနေနဲ့မြန်မာပြည်တည်ငြိမ်ရေးအတွက်အခွင့်အလမ်းရှိသမျှကိုအသုံးပြုနေကြောင်းအဲ့ဒီအချက်တွေထဲမှာမြန်မာတပ်မတော်ကိုအကန့်အသတ်နဲ့ဆက်ဆံရေးလဲပါဝင်တယ်လို့ဆိုပါရယ်ခင်ဗျာဒါအပြင်ပက်ထရစ်ကစစ်ထွေမျိုးကိုသူရောက်ရှိခဲ့စဉ်အတွင်းကြက်ချင်းဤအဖွဲ့ကကယ်ဆယ်ရေးပစ္စည်းတွေတင်ဆောင်ထားတဲ့ဆက်လေကိုဒေသခံတွေကတိုက်ခိုက်မှုနဲ့ကြုံတွေ့ခဲ့ရကြောင်းဒေသခံရခိုင်လူထုကအဲ့ဒီအကူအညီတွေဟာသူတို့အတွက်မဟုတ်ပဲရိုဟင်ဂျာမွတ်စလင်တွေကိုပဲအားလုံးပေးအပ်မယ်လို့မှတ်ယူခဲ့ကြကြောင်းဒါဟာတရင်မာတွေပြန့်နှံ့မှုနဲ့ရခိုင်ပြည်နယ်မှာနေထိုင်တဲ့လူမျိုးပေါင်းစုံအတွင်းနှစ်ပေါင်းများစွာခွဲခြားဆက်ဆံခံရတဲ့တမိုင်းကြောင်းနောက်ခံတွေကြောင့်ဖြစ်ကြောင်းပြောပါတယ
် Therefore we need to work with many stakeholders not just the central government authorities and the security forces but local leaders. And that's who I met with while I was
there. ဒါကြောင့်ကျွန်တော်တို့အနေနဲ့လက်ရှိရခိုင်ပြည်နယ်ကပြဿနာကိုဖြေရှင်းရမှာအစိုးရနဲ့တပ်မတော်အပြင်ဒေသခံတိုင်းရင်းသားခေါင်းဆောင်တွေနဲ့ပါလက်တွဲဆောင်ရွက်ဖို့လိုကြောင်းသူတို့ရဲ့လက်ခံယုံကြည်မှုကိုရရှိဖို့အထူးအရေးကြီးကြောင်းပက်ထရစ်မာဖီကပြောပါတယ်။မြန်မာတပ်မတော်ရဲ့ခြေမှုန်းမှုကြောင့်ရိုဟင်ဂျာမွတ်စလင်၅သိန်းခန့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့အတွက်နောက်ဆက်တွဲအဖြစ်ဒေသအတွင်းတည်ငြိမ်မှုကိုပြတ်ပြားစေနိုင်သလိုနိုင်ငံတကာအကြမ်းဖက်သမားတွေကိုဖိတ်ခေါ်သလိုလည်းဖြစ်နေတယ်လို့သူကပြောပါတယ်။ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီကိုလွှတ်တော်အမတ်ခနိုးလီအပါအဝင်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဝင်တွေကရခိုင်ပြည်နယ်ကအခြေအနေဟာသူတို့ရရှိထားတဲ့တပ်တွေအထောက်အထားတွေအရလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့ထပ်မံပြောကြားခဲ့ကြပါတယ်။ကော်မတီဝင်တဦးဖြစ်တဲ့အဲလီယက်အင်ဂယ်ကလည်းမြမတပ်မတော်ကိုသမ္မတအိုဘားမားလက်ထက်မှာရှော့ချပေးခဲ့တဲ့ပိတ်ဆို့မှုတွေပြန်လည်ချမှတ်ဖို့လက်ရှိသမ္မတထရန့်အစိုးရအနေနဲ့စဉ်းစားသင့်ကြောင်းပြောကြပါတယ်။အမေရိကန်အောက်လွှတ်တော်ရေဘန်အဆောက်အဦးမှမနေ့ကကျင်းပတဲ့ကြားနာပွဲကိုဗူတီတောင်မြို့နယ်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီလွှတ်တော်ကိုယ်စားလှယ်ဟောင်းဦးရွှေမောင်းနဲ့နာမည်ကျော်အမေရိကန်လက်ဝဲသမားမိုဟာမက်အာလီရဲ့ဇနီးခါလီလာကမားချိုအာလီစတဲ့မြမအရေးစိတ်ဝင်စားသူ50ခန်းတက်ရောက်ပါတယ်ခင်ဗျာခါလီလာအာလီက
To stop the military there for killing the people and
မြမစစ်တပ်အနေနဲ့တပ်ဖြတ်မှုတွေကိုချက်ချင်းရပ်ဆဲဖို့လိုကြောင်းဒုက္ခသည်တွေကိုဆေးဝါးနဲ့တခြားလူအပ်ချက်တွေအမြန်ဆုံးပံ့ပိုးဖို့လိုကြောင်းမြမအစိုးရဟာတာဝန်မဲ့ပြုမူနေကြောင်းဒေါ်အောင်ဆန်းစုကြည်ဟာစစ်တပ်ကိုထောက်ခံအားပေးနေကြောင်းစသဖြင့်ပြောပါတယ်ဒါအပြင်ခါလီလာကမချိုအာလီကရခိုင်ပြည်နယ်ကိုသူမကြခင်သွားရောက်ဖို့စီစဉ်နေတယ်လို့လဲ RFA ကိုပြောကြားခဲ့ပါတယ်ခင်ဗျာ